မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေအရရမှာအားရပွဲတိုးတက်မှုတွေရှိခဲ့တယ်လို့ဆိုရင်စရာအခြေအနေတွေလည်းရှိနေသေးတာကိုကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တဲ့ Thomas O'Hare Quintana ကထောက်ပြပြောဆိုခဲ့ပါတယ်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့တောက်ကြံတဲ့ဂျနီဗာမှာပြုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်း Mr. Quintana ကအခုလိုပြောဆိုခဲ့တာပါအပြည့်အစုံကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
လူခွင့်ရေးကောင်စီကနေအခွင့်အာဏာအနှင်းနဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးရေးမှုအဖြစ်6နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းမြန်မာနိုင်ငံစီ6ချိန်သွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံတဝန်ဒေသမျိုးစုံစီသူရောက်ခဲ့တယ်လို့မစ္စတာကင်တာနာကပြောပါတယ်ဒီ6နှစ်တာကာလအတွင်းသူ့အတွေ့အကြုံပေါ်မှာအခြေခံတဲ့ရေပုံရသုံးသပ်ချက်တစ်ခုကိုမစ္စတာကင်တာနာကအခုလိုပြောခဲ့ပါတယ
် Myanmar is a good example on how to engage and cooperate with the human rights UN mechanisms.
ကုလသမဂ္ဂရဲ့လူခွင့်ရေးယန္တရားနဲ့ဘယ်လိုထိစပ်ပြီးတော့ပူးပေါင်းဆောင်ရွက်ရမယ်ဆိုတာမှာမြန်မာနိုင်ငံဟာကောင်းမွန်တဲ့နမူနာတစ်ခုဖြစ်ပြီးမြန်မာဆိုးရရဲ့ခိုင်မာတဲ့တန်ဋိဌာန်ကိုလူခွင့်ရေးကောင်စီအနေနဲ့အသိအမှတ်ပြုသင့်ပါတယ်
။မြန်မာနိုင်ငံမှာသမ္မတဦးသိန်းစင်ဦးဆောင်ပြီးလုပ်နေတဲ့ပြည်ပင်ပြောင်းလဲရေးတွေကြောင့်တိုးတက်မှုတွေရှိခဲ့တာကိုသူကအသိအမှတ်ပြုပြောခဲ့တဲ့အထက်မှာနိုင်ငံရေးအကျဉ်းသားအများအပြားကိုလွှတ်ပေးခဲ့တာမီဒီယာလွတ်လပ်ခွင့်တိတိတသာတိုးတက်လာခဲ့တာအတွင်ကူပြောင်းရေးမှာနိုင်ငံရေးပါတီတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေပါဝင်ခွင့်ရလာတာစသည်အားဖြင့်အပေါင်းလက္ခဏာဆောင်တဲ့ပြည့်ထွန်းတိုးတက်မှုတွေကိုမစ္စတာကင်တာနာကအထူးအလေးပေးပြီးပြောဆိုခဲ့ပါတယ်လူခွင့်ရေးအခြေအနေတိုးတက်ဖို့လိုအပ်နေသေးတဲ့ကိစ္စတွေထဲမှာပထမဆုံးသူအလေးထားပြောခဲ့တာကတော့လူမျိုးစုတိုင်းရင်းသားဒေသတွေကပြည်ပခန့်နဲ့ဆက်ဆက်နေတဲ့အခြေအနေပဲဖြစ်ပါတယ်နှစ်ပေါင်းများစွာဖြစ်နေခဲ့တဲ့လူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တဲ့အတွက်အပြစ်ခတ်ရက်စဲရည်နဲ့ငြင်းချမ်းရေးရဖို့ရာတိတ်ကိုအရေးကြီးတယ်ဆိုတာကိုမစ္စတာကင်တာနာကထောက်ပြခဲ့ပါတယ်ဒီနေရာမှာစစ်ဖက်ရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးတယ်ဆိုတာကိုလည်းမစ္စတာကင်တာနာကမေ့မထားပါဘူ
း I support the efforts the very important efforts of the president of Myanmar the commitment of the
ဒီကိစ္စအတွက်မြန်မာသမ္မတရဲ့အင်မတန်အရေးကြီးတဲ့ဂျိုဘန်အထုံမှုလူမျိုးစုအဖွဲ့တွေရဲ့တန်ဋိဌာန်ခိုင်မာမှုတွေကိုကျွန်တော်ထောက်ခံပါတယ်။ငင်းချိုင်းနဲ့ပြစ်ခတ်ရဆဲရေးအတွက်ဒီဂျိုဘန်အထုံမှုတွေပေါ်ရပ်တည်လှုပ်ဆောင်ဖို့နဲ့ခိုင်မာတဲ့တန်ဋိဌာန်ကိုပြသရေးစစ်ဘက်ကကျွန်တော်တကယ့်ကိုပဲတိုက်တွန်းပါတယ
်။ဒါပေမဲ့လည်းသူ့ရဲ့6နှစ်တာတည်တံ့အတွင်းကာကွယ်ရေးဦးစီးချုပ်နဲ့ဘယ်တော့မှမတွေ့ခဲ့ရသလိုစစ်ဖက်နဲ့လည်းဘယ်တော့မှစကားမပြောခဲ့ရဘူးလို့မစ္စတာကင်တာနာကပြောပါတယ်။မြန်မာနိုင်ငံရဲ့အတွင်ကူပြောင်းရေးဟာသူ့အမြင်မှာမှန်ကန်တဲ့လမ်းကြောင်းနဲ့သွားနေတယ်လို့ပြောတာနဲ့အမျှတက်တန်း3နှစ်တာကာလပဲရှိသေးတာမို့နုနယ်စဲရှိသေးတာကိုလည်းထည့်ပြောပါရယ်ဒါပေမဲ့လည်းလမ်းကြောင်းမှန်နဲ့သွားနေတဲ့အသွင်ကူးပြောင်းရေးနဲ့မကိုက်ညီစွာပဲရခိုင်ပြည်နယ်အခြေအနေကဆိုးရွားနေစဲရှိပြီးတော့ပြဿနာတွေကိုကံကြွယ်ဖြေရှင်းဖို့ဘိုးအစိုးရစီကတိကျရှင်းလင်းတဲ့ဆုံးဖြတ်ချက်တွေသူမတွေ့ရသေးဘူးလို့ဝေဖန်ပါရယ်ဒီထက်ပိုပြင်းထန်တဲ့ဝေဖန်ချက်ကတော
့ My conclusions is that there is a systematic discrimination against the Rohingya communityand this is something for me
ကျွန်တော်ရဲ့ကောက်ချက်ကတော့ရိုဟင်ဂျာလူမှုအဝင်ဝိုင်းပေါ်စနစ်တကျခွဲခြားဆက်ဆံရတာရှိနေတယ်ဆိုတာပါပဲဒါကျွန်တော်တို့အတော့ကိုရှင်းတဲ့ကိစ္စတစ်ခုပါအစိုးရအနေနဲ့ဒီပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့လိုပါတယ်ရခိုင်ပြည်နယ်အခြေအနေဟာအတော်လေးစိုးရိမ်ပဲရှိနေတော့မှာပဲပြဿနာတစ်ခုဟာဒီကိစ္စတွေကိုအစိုးရကကင်တွယ်ခြင်းစိတ်မရှိပါဘူးဒါနိုင်ငံတကာနဲ့ကုလသမဂ္ဂနဲ့ထိတွေ့ဆက်ဆံနေတဲ့မြန်မာနိုင်ငံတဝန်းလုံးရဲ့အခြေအနေနဲ့ဆန့်ကျင်ပဲဖြစ်နေပါလေပြဿနာကရခိုင်ပြည်နယ်အခြေအနေအားဒေသတွင်းမှာတည်ရောက်မှုရှိလာနေတာပါပဲ
ဒါ့အပြင်ရခိုင်ပြည်နယ်ကဗုဒ္ဓဘာသာဝင်တွေရဲ့ကန့်ကွက်ဝေဖန်ပြောဆိုချက်တွေကိုလည်းထည့်သွင်းစဉ်းစားရမယ်လို့သူကပြောပါတယ်အဆုံးသတ်မှာတော့ရခိုင်ပြည်နယ်မှာအကျဉ်းချခံထားရတဲ့နိုင်ငံတကာအစိုးရမှုတဲ့အဖွဲ့အစည်းတွေကဝန်ထမ်း3ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရကိုမစ္စတာကင်နာနာကတိုက်တွန်းခဲ့ပါတယ်လာမယ့်တနင်္လာနေ့မတ်လ18ရက်နေ့မှာတော့မစ္စတာကင်နာနာဟာသူ့ရဲ့အစီရင်ခံစာကိုကုလသမဂ္ဂလူညွန်ရေးကောင်စီမှလူကိုယ်တိုင်တင်သွင်းမှဖြစ်ပြီးမြန်မာအစိုးရဘက်ကလည်းပြန်လည်တုံ့ပြန်ပြောဆိုမှဖြစ်ပါတယ်ခင်ဗျာ